Welcome to the Voice of America in Burmese.
Mingala nya ni khema tota shin mya shin. American bi rang su myo ro Washington DC ga ni VOA Myanmar Pai season ye 2019 khu ne me la ta ye tanin la ne nya ne khin 6 nai khu ya ne 9 nai thi season rwe go line to meter 1925 ro ga ni dai thol lut ni ba bi shin.ကျမနန်းလာပါဒီကနေ့အစီအစဉ်တွေတာဝန်ယူသက်ဆက်သွားမှာပါ
မင်္ဂလာညနေခင်းပါရှင်ကျမတင်ခီထိုက်ပါမြောက်ကိုရီးယားရဲ့နျူကလ িয়ার စီမံကိန်းတွေအပေါ်မှာတရုတ်ဘက်ကဖိအားပေးဖို့မျှော်လင့်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုပါတယ်အမေရိကန်ပြည်ထောင်စုအစိုးရကိုလာမယ့်စက်တင်ဘာလအထိလက်ပတ်နိုင်မဲ့အစိုးရအသုံးစီဒေါ်လာ1 trillion ပေးဖို့လွှတ်တော်ဆီဆက်ဆွေးနွေးသူတွေကြားသဘောတူညီချက်ရသွားပါပြီမြန်မာနိုင်ငံကဒုက္ခသည်တွေလို့ဆိုသူတွေကိုတရိလင်ကရေတက်ကထိမ့်သိမ်းထားပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်ဆီးရီးယားမြောက်ပိုင်းကအမေရိကန်စစ်ရင်တန်းတစ်ခုမှာဆီးရီးယားကတ်ပြည်သူစစ်အလံလွင့်တင်ထားတဲ့တပ်ပုံတွေထွက်ပေါ်လာတဲ့တဲ့မှာကြားဖို့ရှိတာတော
့ဘိုင်ရက်တန်နှ olması dalgalanması bizleri ciddi manada üzmüştür bunları da tabii
Turkey Tamra Arwan ပါပြောသွားတယ်ဆိုတာအပြည့်အစုံကိုကြားခင်ကြားကြမှာပါဒါအပြင်ဒီနေ့မှာမြန်မာနိုင်ငံကဆန်စပါတန်ချိန်နှစ်တန်းပြပတင်ဖို့ဖို့ဆိုရဲရီမန့်ချက်ဟာကြီးမားပဲမဲ့လဲပြည့်မီနိုင်တယ်ဆိုရဲတဲ့နဲ့မြန်မာထိုင်းနယ်ဆက်မဲဆောက်မြို့မှာကျင်းပတဲ့မေဒီနေအခမ်းအနားကိုလည်းနောက်ပိုင်းမှာကြားဖို့ရှိပါတယ်ခုအရင်ဆုံးတော့တင်းလာနေနောက်ဆုံးကတင်းတွေကိုမှတ်သိရင်ထိုင်းနဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင်
မြောက်ကိုရီးယားရဲ့နျူကလ িয়ার စီမံကိန်းတွေအပေါ်မှာတရုတ်ဘက်ကဖိအားပေးဖို့မျှော်လင့်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့တနင်္ဂနွေနေ့မှာပြောဆိုပါရယ်မြောက်ကိုရီးယားရဲ့လက်တလုံးနျူကလ িয়ার ဆန့်သတ်မှုမအောင်မမြင်ဖြစ်ခဲ့ပေမဲ့လည်းနျူကလ িয়ার ထိပ်ဖူးတက်လက်နက်တွေပစ်ခတ်မှုဆန်ရာနီးစနစ်ကောင်တစ်ခုရှိသွားမှာဖြစ်ပြီးဒါမျိုးဖြစ်ခွင့်မပေးနိုင်ဘူးလို့သမ္မတထရန့်ကပြောတာပါ American CBS ရုပ်သံရဲ့ Face the Nation အစီအစဉ်မှာသမ္မတနဲ့တွေ့ဆုံမေးမြန်းခန်းတွင်ပြောဆိုတာဖြစ်ပါတယ်ပြီးခဲ့တဲ့စနေနေ့ကမြောက်ကိုရီးယားတို့ရဲ့မအောင်မမြင်ဖြစ်ခဲ့တဲ့ဒုံးကျည်စမ်းသပ်မှုဟာဆိုရင်နိုင်ငံတကာအတိုင်းအဝိုင်းကိုဆန့်ကျင်အတုတဲ့လုပ်ရက်ဖြစ်တယ်လို့သမ္မတရဲ့အမျိုးသားလုံခြုံရေးအကြံပေး HR McMaster က Fox News ကိုပြောဆိုခဲ့တာပါလက်ရှိဒဏ်ခတ်ပိတ်ဆို့မှုတွေကိုတွန့်မြင့်ဖို့လိုအပ်ကောင်းလိုအပ်လာမဲ့တစ်ချိန်တည်းမှာပဲလိုအပ်ရင်စစ်ရေးအရာအရေးယူဖို့ပြင်ဆင်ထားရမှာဖြစ်တယ်လို့လည်းအမျိုးသားလုံခြုံရေးအကြံပေး McMaster ကပြောပါတယ်မြောက်ကိုရီးယားရဲ့အခုနောက်ဆုံးဒုံးကျည်စမ်းသပ်မှုနှစ်ခုနဲ့ပတ်သက်ပြီးအမေရိကန်ဘက်ကတစုံတရာဆောင်ရွက်ဖို့ရှိသလားဆိုတာကိုတော့သမ္မတထရန့်ကပြောဆိုဖို့ညင်ပါတယ်။လာမယ့်မေလ9ရက်နေ့မှာကျင်းပမယ့်တောင်ကိုရီးယားသမ္မတရွေးကောက်ပွဲမှာတော့လက်ဝဲအလဲအလတ်ဝါဒီမွန်ဂျေအင်အနိုင်ရနိုင်ခြေရှိနေပြီးသူသာသမ္မတဖြစ်လာမယ်ဆိုရင်တော့ကိုရီးယားကျွန်းဆွယ်တင်းမာမှုကိုဖြေလျှော့နိုင်ရင်နီလန်တစ်ခုအနေနဲ့မြောက်ကိုရီးယားနဲ့ဆက်ဆက်ဆွေးနွေးနိုင်တယ်လို့ Korea Economics Institute ကတိုးရီကသုံးသပ်ထားပါတယ
်။တောင်ကိုရီးယားမှာခြားထားတဲ့ American တက်ဒုံခွင်းဒုံစနစ်အတွက်ရောကုန်သွယ်ရေးကိစ္စအတွက်ပါသမ္မတ Donald Trump ကတောင်ကိုရီးယားကိုမကြားသေးခင်ကပြစ်တင်ဝေဖန်ခဲ့တာတွေဟာ American တောင်ကိုရီးယားမဟာမိတ်ဆက်ဆံရေးကိုထိခိုက်စေနေမှာဖြစ်ပြီးအထူးသဖြင့်ရှေ့တစ်ပတ်တည်းကျင်းပမဲ့တောင်ကိုရီးယားသမ္မတရွေးကောက်ပွဲမှာ Liberal ရင်းသမ္မတလောင်း Moon Jae-in အနိုင်ရခဲ့ရင်အခြေအနေပိုတင်းမာလာစေမှာဖြစ်ပါတယ်။တနင်္ဂနွေမနေ့တုန်းကတော့ Trump ရဲ့အမျိုးသားလူညုံရေးအကြံပေး McMaster ပြောဆိုတာကိုကြည့်ရင်ကိုရီးယားကျွန်းဆွယ်တစ်ဝိုက်ဖြန့်ချထားတဲ့ဒုံးခွင်းဒုံးစနစ်အတွက်ဒေါ်လာ10,000ပေးဖို့ American သမ္မတ Donald Trump တောင်းဆိုခဲ့တဲ့ကိစ္စပေါ်မှာလေးသံပြော့သွားပုံရပါတယ်။တက်ဒုံးခွင်းဒုံးစနစ်နဲ့ပတ်သက်လို့ Mr. McMaster နဲ့တောင်ကိုရီးယားအမျိုးသားလူညုံရေးအကြီးအကဲ Kim Kwang-jin တို့ကြားတနင်္ဂနွေမနေ့တုန်းကပြန်လည်ဆွေးနွေးခဲ့ကြပါတယ်။အဲ့ဒီသဘောတူညီချက်ထဲမှာတောင်ကိုရီးယားဘက်ကမြေနေရာအစောက်အုံနဲ့စီရေးကုန်ကြစိတ်ပေးရမှာဖြစ်ပြီးအမေရိကန်ဘက်ကဒုံးခွင်းဒုံးစနစ်လာချထားပေးမှာဖြစ်ပါတယ်။တောင်ကိုရီးယားသမ္မတရုံးရဲ့ထုတ်ပြန်တဲ့ကြေညာချက်အရဒုံးခွင်းဒုံးသဘောတူညီချက်အပေါ်မှာဘာမှအပြောင်းအလဲမရှိသေးဘူးဆိုတာကိုနှစ်နိုင်ငံအမျိုးသားလုံခြုံရေးတွေကြားထပ်မံအတည်ပြုပြောဆိုခဲ့ကြပါတယ
်။အမေရိကန်ပြည်ထောင်စုအစိုးရကိုလာမယ့်စက်တင်ဘာလအထိလဲပတ်နိုင်မယ့်အစိုးရအသုံးစရိတ်ဒေါ်လာ1 trillion ပေးဖို့မနစ်တင်းင်းကနေနေနှောင်းပိုင်းမှာလွှတ်တော်ဆေးဆက်ဆွေးနွေးသူတွေကြားသဘောတူညီချက်ရရှိပါတယ်။အခုသဘောတူညီချက်ကိုအထက်နဲ့အောက်လွှတ်တော်တို့ကအတည်ပြုနိုင်မယ်ဆိုရင်တော့သမ္မတထရန့်လက်ထက်ပါတီကြီးနှစ်ရပ်တို့ရဲ့ပထမဆုံးသောအရေးပါတဲ့ဥပဒေပြုမှုဖြစ်လာမှာပါ။နေဆက်လုံခြုံရေးအတွက်ဒေါ်လာ 1.5 billion ပါဝင်ပေးမယ်။သမ္မတထရန့်ပြောဆိုထားတဲ့အမေရိကန်မက္ကဆီကိုနေဆက်တိုင်းကြီးခတ်ဖို့ဆိုတာထက်တခြားကိစ္စရပ်တွေမှာအသုံးပြုဖို့သာဖြစ်တယ်လို့လွှတ်တော်ဆိုင်ရာတာဝန်ရှိသူတို့ကပြောပါတယ်။စစ်အသုံးစရိတ်တိုးမြှင့်ပေးဖို့သမ္မတကတောင်းဆိုမှုအောင်မြင်ခဲ့ပြီး ဒေါ်လာ15ဘီလီယံအထိရရှိခဲ့ပါတယ်။ဒါ့အပြင်အမျိုးသားကျန်းမာရေးအင်စတီကျူအတွက်နောက်ထပ်ဒေါ်လာ2ဘီလီယံဆေးဆွဲသူတွေကိုဆေးဖြတ်ပေးရေး၊ကျောင်းမီးသွေးတူးဖော်ရေးအလုပ်သမားဟောင်းတွေရဲ့ကျန်းမာရေးစောင့်ရှောက်မှုနဲ့ချို့တဲ့သူတွေကိုကျန်းမာရေးစောင့်ရှောက်မှုပေးနိုင်ဖို့ပူတိုရီကိုကိုထောက်ပံ့ကူညီဖို့တွေလည်းပါဝင်မယ်လို့ခန့်မှန်းရပါတယ်။အစိုးရလုပ်ငန်းတွေရပ်ဆိုင်းရမယ့်အခြေအနေမျိုးကိုရှောင်လွှဲနိုင်ဖို့အတွက်အခုအသုံးစရဥပဒေချမ်းကိုလွှတ်တော်ကအတည်ပြုပေးရမှာဖြစ်ပြီးလာမယ့်တောက်ချာနေ့မတိုင်ခင်မှာသမ္မတကလက်မှတ်ထိုးရမှာဖြစ်ပါတယ်။ပြီးခဲ့တဲ့စနေနေ့ကစလို့ဗဟုအစိုးရလုပ်ငန်းတွေရပ်ဆိုင်းလိုက်ရမယ့်အခြေအနေကြုံတွေ့ခဲ့တာကိုဖြေရှင်းတဲ့အနေနဲ့တော့ကာလတို့အသုံးစရဥပဒေချမ်းကိုလွှတ်တော်အမှတ်တွေအတည်ပြုပေးခဲ့ပါတယ်ရှင်။
ဒီကနေ့မှကြာရောက်တဲ့ကမ္ဘာအလုသမားနေ့မေဒီနေ့အထိမ်းအမှတ်အခမ်းအနားတွေကိုမြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းလုံးမှာပါလူမှုစည်းဝေးပွဲတွေချီတက်ပွဲတွေနဲ့ကျင်းပခဲ့ကြပါတယ်မြန်မာနိုင်ငံမှာတော့တချင်ကရေနံမြေတပိတ်ဖြစ်ခဲ့တဲ့ချောင်းမြို့နယ်မှာရောရန်ကုန်မြို့မှာပါကျင်းပခဲ့ပြီးအလုသမားအများစုရှိတဲ့ရန်ကုန်လှိုင်သာယာမြို့နယ်မှာကျင်းပတဲ့မေဒီနေ့အခမ်းအနားကိုတော့လူထောင်ချီတက်ရောက်ခဲ့ကြပါတယ်အာရှတလွှားစံတက်မှတ်ချက်နဲ့အညီလောက်ခလာစာရရှိရေးကိုတောင်းဆိုခဲ့ကြပါတယ်ထိုင်းမြန်မာနယ်စပ်မှာလည်းမြန်မာအလို့သမားအဖွဲ့တွေစုပေါင်းပြီးမေဒီနေ့အခမ်းအနားကိုကျင်းပခဲ့ပြီးအလို့သမားအခွင့်အရေးချိုးဖောက်ခံရတဲ့ကိစ္စကိုထောက်ပြကြပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကလမ်းမကြီးတွေပေါ်မှာထောင်နဲ့ချီတဲ့အလို့သမားတွေချီတက်ပွဲလုပ်ခဲ့ကြသလိုဖိလစ်ပိုင်နိုင်ငံမှာလည်းအလို့သမားသမဂ္ဂအဖွဲ့ဝင်တွေကမေဒီနေ့အတွက်မနီလာမြို့တစ်ပတ်ချီတက်ပွဲလုပ်ခဲ့ပါတယ်။မေဒီနေ့အခမ်းအနားကျင်းပခွင့်ပိတ်ပင်ထားတဲ့တူရကီနိုင်ငံမှာတော့အစ္စတန်ဘူးမြို့တက်ဆင်ရင်မြန်မာမေဒီနေ့ကျင်းပဖို့စ조사သူတွေကိုရဲကဖမ်းခဲ့ပါတယ်။အဲ့ဒီရင်မြင်ကိုပိတ်ခဲ့တာ၃နှစ်ရှိပါပြီ1989ခုနှစ်တုန်းကအဲ့ဒီမှာလုတ်တဲ့မေဒီနေပန်းဝေချအခမ်းအနားမှာလူ34ဦးသေဆုံးခဲ့ရတာပါဂရိနိုင်ငံမှာတော့အသုံးစည်းလျှော့ချရေးဖျက်တောက်မှုကိုဆန့်ကျင်ဖို့မေဒီနေမှာတနိုင်ငံလုံး24နိုင်ငံကြားဆန္ဒပြဖို့လှုံ့ဆော်ထားပါတယ်အမေရိကန်နိုင်ငံမှာတော့သမ္မတဒိုနယ်ထရမ့်ကမူရင်းနိုင်ငံတွေကိုပြန်ပို့ဖို့ဆုံးဖြတ်ထားတဲ့ရွှေပြောင်းအခြေချသူတွေအရေးကိုဆန့်ကျင်ဖို့အမေရိကန်နယူးယောက်မြို့ကနေလော့စ်အိန်ဂျလိစ်မြို့တလွှာစန့်ကျင်ဆန္ဒပြပွဲတွေလုပ်သွားဖို့ရှိပါတယ
်။ VOA မြန်မာအသံညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်။ရိုဟင်ဂျာဒုက္ခသည်တွေလို့ယူဆရသူတွေနဲ့သူတို့ကိုခေါ်ဆောင်လာတဲ့အိန္ဒိယနိုင်ငံသားလူကုန်ကူးသူတွေစုစုပေါင်း32ဦးတို့ကိုသရီလန်ကာနိုင်ငံရဲ့မြောက်ပိုင်းကမ်းရိုးတန်းမှာရေတပ်ကဖမ်းဆီးလိုက်ပါတယ်။ဒီလူတွေလိုက်ပါလာတဲ့မော်တော်ဘုတ်ကမနေ့တနင်္ဂနွေနေ့မှာသရီလင်ကာရေပိုင်နဲ့ထဲဝင်ရောက်လာတာကိုကမ်းခြေဆောင်တပ်ကတွေ့ခဲ့တာလို့ရေးတပ်ပြောခွင့်ရချာမင်ဒါဝါလာခူလူကဒီကနေ့ပြောပါတယ်မွေးကင်းစာ15ရက်သားကလေးငယ်တဦးလေးလာသားကလေးငယ်တဦးအပါအဝင်ကလေးငယ်16ဦးနဲ့အပါအဝင်လူ30တို့ကတော့မြန်မာနိုင်ငံကလို့သရီလင်ကာဘက်ကပြောပါတယ်အိန္ဒိယနိုင်ငံသား2ဦးတို့ကတော့ဒီလူတွေကိုလူကုန်ကူးလာသူတွေလို့တန်တရားရှိထားပါတယ်လူကုန်ကူးလာသူတွေလို့တန်တရားရှိထားသူတွေကိုတော့စုံစမ်းစစ်ဆေးဖို့ရဲကိုလွှဲပြောင်းပေးထားတယ်လို့လည်းရေတပ်ပြောခွင့်ရကပြောပါတယ်။ကျန်တဲ့သူတွေကတော့အိန္ဒိယနိုင်ငံကိုဒုက္ခသည်တွေအဖြစ်လွန်ခဲ့တဲ့၄နှစ်လောက်ကဆက်လို့ရောက်ရှိနေတာလို့သီရိလင်္ကာရေတပ်ကိုပြောဆိုခဲ့တဲ့အကြောင်းလဲပြောခွင့်ရကပြောပါတယ်။သီရိလင်္ကာနိုင်ငံကနေတဆင့်တခြားနိုင်ငံတစ်ခုခုကိုဆက်ပြီးသွားရောက်ဖို့ရည်ရွယ်ချက်ရှိနေသလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်။
တရုတ်အစိုးရရဲ့မဟာမိတ်တွေကြီးဆိုရတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အနေနဲ့ဒီလာတဲ့ကျင်းပမဲ့နှစ်ပတ်လည်ညီလာခံမှာထိုင်ဝမ်နိုင်ငံကိုမဖိတ်ကြားဘဲခြံလှန့်ထားမယ်ဆိုရင်နိုင်ငံရေးပြိုင်ဘက်တရုတ်ပေါ်ထိုင်ဝမ်ကမကျေနပ်မှုတွေထပ်တိုးလာဖွယ်ရှိနေပါတယ်ဒီညီလာခံကိုတက်ရောက်ခွင့်ရဖို့ထိုင်ဝမ်အစိုးရကအပြင်းထန်စည်းရုံးနေတာဖြစ်ပါတယ်မေလ22ရက်ကနေ31ရက်နေ့ထိကျင်းပမဲ့ WHO ညီလာခံမှာထိုင်ဝမ်ကိုလေ့လာသူဖြစ်ဖိတ်ကြားမဲ့ကိစ္စကိုအဖွဲ့ဝင်ပေါင်း192နိုင်ငံရှိတဲ့ WHO ရဲ့အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့တရုတ်အနေနဲ့မဟန့်တားဖို့ထိုင်ဝမ်သမ္မတချိုင်ဝမ်ကတိုက်တွန်းနေတာဖြစ်ပါတယ်။ထိုင်ဝမ်ဟာ2009ခုနှစ်ကစလို့ WHO မှာလေ့လာသူဖြစ်ဖိတ်ကြားခံရတာဖြစ်ပါတယ်။ထိုင်ဝမ်ကိုလေ့လာသူဖြစ်ဖိတ်ကြားတာဟာတရုတ်ထိုင်ဝမ်ဆက်ဆံရေးအတွက်အရေးပါတဲ့ခြေလှမ်းဖြစ်တယ်လို့သူကပြောပါတယ်။တကယ်လို့ထိုင်ဝမ်ကိုမဖိတ်ကြားဘူးဆိုရင်တရုတ်ထိုင်ဝမ်ဆက်ဆံရေးအကြီးအကျယ်ထိခိုက်စေမယ်လို့ထိုင်ဝမ်သမ္မတယုံကကြေညာချက်ထုတ်ပြန်ပါတယ်။
တူရကီနိုင်ငံမှာအစုလိုက်အပြုတ်လိုက်ဖမ်းဆီးမှုတွေနောက်နိုင်ငံတော်အရေးပေါ်အခြေအနေကိုတက်တန်းတိုးလိုက်တဲ့အပေါ်ဆိုရင်တဲ့အကြောင်းကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးကပြောဆိုပါရတယ်။လူ့အခွင့်အရေးကိုထိပါပြီးအကြမ်းဖက်မှုကိုတိုက်ဖြတ်တာမျိုးမသင့်တော်ဘူးဆိုပြီးကုလလူ့အခွင့်အရေးမဟာမင်းကြီးဇာအစ်ရာအက်အယ်ဟူစိန်ကဆွစ်ဇာလန်နိုင်ငံဂျီနီဗာမြို့မှာသတင်းထောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။တူရကီနိုင်ငံမှာအခုနောက်ဆုံးအကျော်ပြည်သူဝန်ထမ်းတွေကိုအလုပ်ထုတ်ပြစ်တာတွေဖမ်းဆီးတာတွေဖြစ်လာပြီးနောက်မှာတော့အခုလိုအလုပ်ထုတ်တာတွေဖမ်းဆီးထိမ့်သိမ်းတာတွေကလုံထုံးလုံနည်းတွေအတိုင်းမဖြစ်ဖို့များတယ်လို့လည်းလူ့အခွင့်အရေးမဟာမင်းကြီးကပြောဆိုလိုက်ပါတယ်ရှင်
။အမေရိကန်ပြည်ထောင်စုတောင်ပိုင်း Texas, Arkansas, Missouri, Mississippi ပြည်နယ်တွေမှာလေဆင်နှာမောင်းနဲ့လေပြင်းမှုန်တိုင်းတိုက်ခတ်မှုကြောင့်လူ14ဦးထက်မနည်းသေဆုံးသွားပါတယ်။ Texas ပြည်နယ်မှာလူ4ယောက်ထက်မနည်းသေဆုံးပြီးထိခိုက်ပျက်စီးမှုတွေရှိခဲ့ပါတယ်။ Arkansas ပြည်နယ်မှာတော့လူ5ဦးထက်မနည်းသေဆုံးကြောင်းအစိုးရတာဝန်ရှိသူတွေကပြောပါတယ်။ Mississippi ပြည်နယ်မြို့မှာဒီအိမ်တလုံးပေါ်တစ်ပင်လဲကျတာကြောင့်လူ2ဦးသေဆုံးပြီး Mississippi ပြည်နယ်မှာဒီမှုန်တိုင်းကြောင့်လျှက်စစ်မှုတွေပြတ်တောက်ခဲ့ရပါတယ
်။တနင်္လာနေ့ညနေခင်းထိုက်တန်ရောက်သတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကုညာဝင်းအောင်တို့ကပြောပြပေးခဲ့တာပါရှင်။အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ပြပေးပါမယ်။ Syria မြောက်ပိုင်းကအမေရိကန်စစ်ရင်တန်းတစ်ခုမှာ YPG Syria Cut ပြည်သူစစ်အလံလွင့်တင်ထားတာကိုတွေ့ရတဲ့ဓာတ်ပုံတွေနဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုမေးမြန်းစုံစမ်းသွားမယ်လို့တူရကီသမ္မတရာစစ်တိုင်ယစ်အာရဝန်ကပြောလိုက်ပါတယ်။ Syria နိုင်ငံတွင်းကတူရကီနဲ့ Cut လက်နက်ကိုင်တွေအကြားကတိုက်ပွဲတွေကိုထိန်းနိုင်ဖို့အမေရိကန်တန်ချက်ကရင်တွေကိုတူရကီနဲ့နယ်ချင်းဆက် Syria နယ်စပ်မှာပြီးခဲ့တဲ့သတင်းပတ်ကလေးကတပ်ဖြန့်ချထားတာပါ။ဒီအကြောင်းဆလာတီစာဟုတ်သတင်းပေးပို့ထားတာကိုကိုသားညုံကတင်ဆက်ပေးပါမယ်။
တူရကီနဲ့နေချင်းဆက်ဆီးရီးယားနေဆက်တလျှောက်မှာတောက်ကြတဲ့စီနီတွေကဒီအမေရိကန်အလံလွှင့်ထားတဲ့ရင်နန်းတွေလှုပ်ရှားသွားလာနေကြတာပါ။ဒါပေမဲ့အမေရိကန်စစ်ရင်နန်းတွေနဲ့အတူပဲကအလံလွှင့်ထူထားတဲ့ပုံတွေလူမှုကွန်ရက်တွေမှာထွက်လာပါရတယ်။တူရကီသမ္မတရီဆက် TF အာဒူဝန်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့စကားပြောရလိမ့်မယ်လို့ဆိုပါရတယ်။
We will show these photos.
နာမည်မေလာ16ရက်နေ့အစည်းအဝေးကြရင်ဒီပုံတွေကိုသမ္မတထရမ့်ကိုပြရပါလိမ့်မယ်။
IS စစ်သွေးကြော်တွေကိုတိုက်ခိုက်နေတဲ့ Cut ပြည်သူစစ်တွေကိုအမေရိကန်ပြည်အောင်စုကနေပြီးတော့ထောက်ခံကူညီပေးထားပါတယ်။ဒါပေမဲ့လို့အမေရိကန်မဟာမိတ်ဖြစ်တဲ့တူရကီနိုင်ငံကတော့ Cut တွေကိုအကြမ်းဖက်အဖွဲ့ရီဆိုပြီးတော့သတ်မှတ်ပါတယ်။ဒါကြောင့်လည်းပဲဒီကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်ကိုရှင်းလင်းလင်းမေးရလိမ့်မယ်လို့တူရကီသမ္မတကပြောပါတယ
်။ Since we are against international terrorism as partners,
ကျွန်တော်တို့အနေနဲ့အကြမ်းဖက်ဝါဒဆွဲကင်မှုကိုဆန့်ကျင်တာကြောင့်ကျွန်တော်တို့မိတ်ဖက်ဖြစ်တဲ့အမေရိကန်ကိုဒီဓာတ်ပုံတွေပြပြီးမေးခွန်းထုတ်ရပါမယ်။အကြမ်းဖက်ဝါဒဆွဲကိုစန့်ကျင်တဲ့လှုပ်ရှားမှုတွေမှာအခြေခံတူညီမှုမရဘူးဆိုရင်ဒီကနေ့ကိစ္စတွေဟာနောက်မှပြဿနာရှိလာမှာပ
ါ။ဆီးရီးယားမှာရှိတဲ့ကပ်တပ်ဖွဲ့တွေကိုတူရကီလေကြောင်းတိုက်ခိုက်မှုတွေလှုပ်လာတဲ့နောက်ပိုင်းအမေရိကန်ဘက်ကလည်းဆီးရီးယားနေဆက်ဘက်မှာအင်အားပြလာပါတယ်။တူရကီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ရပ်သားတွေတိုက်ဆုံမှုတွေရှိတယ်ဆိုပြီးတော့ဆီးရီးယားမှာရှိတဲ့ကပ်တပ်ဖွဲ့တွေဘက်ကကန့်ကွက်ပြောဆိုထားပါတယ်။
In the early morning, residents began flocking toward Town Hamis to the
announcement. Karachuk မြို့ကိုတူရကီကတိုက်ခိုက်ရမှာအပြစ်မဲ့ရဲသားတွေတိုက်ဆုံခဲ့ကြတဲ့အတွက်ဒါကိုရှုတ်ချကန့်ကွက်ဖို့ဒေသခံတွေကမနက်လင်းအားကြီးကလေးက Town Hamis ကိုထွက်လာကြပါပြီ။ဒေသတွေလုံခြုံရေးနဲ့တည်ငြိမ်မှုကိုထိခိုက်အောင်ရည်ရွယ်ပြီးတော့ Rojava ကိုတူရကီကတိုက်ခိုက်တာကိုလည်းရှုတ်ချကန့်ကွက်သွားကြမှာပါ
။တူရကီသမ္မတဘက်ကတော့အီရတ်နဲ့ဆီးရီးယားမှာရှိတဲ့ကပ်တပ်ဖွဲ့တွေကိုစီးရီးယားနောက်ထပ်အရေးယူတိုက်ခိုက်မှုတွေလုပ်မယ်ဆိုပြီးတော့တနင်္ဂနွေနေ့ကချင်းချောက်ပြောဆိုလိုက်ပါတယ
်။ We won't provide a date and time for when we'll come, but they will know that the Turkish
military ဘယ်ချိန်လုံးမလဲဆိုတာကိုတော့အတိအကျမပြောနိုင်ပါဘူး။ဒါပေမဲ့အဲ့ဒီနေရာတွေကိုတူရကီတပ်ဖွဲ့တွေအချိန်မီရောက်လာနိုင်တယ်ဆိုတာကိုအသိပေးပါစေ။ကျွန်တော်တို့စိုးရိမ်မှုတွေနဲ့နေနေရတာထက်ကိုသူတို့လည်းကြောက်ရွံ့စိတ်တွေနဲ့နေနေရပါစေမယ်။
တကယ်တော့တူရကီအစိုးရဟာဆီးရီးယားနဲ့အီရတ်မှာရှိတဲ့ IS စစ်သွေးကြော်တွေကိုတိုက်ခိုက်နှိမ်နင်းရမှာလဲပူးပေါင်းပါဝင်နေသူပါ။ဒါပေမဲ့လို့အဲ့မှာရှိတဲ့ကတ်တပ်ဖွဲ့တွေဟာတူရကီကကတ်သဘုံတွေနဲ့ပူးပေါင်းလာမှာကိုတူရကီဘက်ကစိုးရိမ်နေပါတယ်။တူရကီကကတ်သဘုံတွေကတော့တိကျကတ်တိုင်းပြည်ထူထောင်မှုအတွက်ကြိုးပမ်းနေကြတာပါ။အမေရိကန်သမ္မတထရမ့်ကတော့ဆီးရီးယားမှာအမေရိကန်ရဲ့အဓိကရည်မှန်းချက်ဟာ IS စစ်သွေးကြော်တွေကိုနှိမ်နင်းဖို့သာဖြစ်တယ်လို့ပြောဆိုထားပါတယ်ခင်ဗျာ။
သောတာရှင်များရှင်မြန်မာနိုင်ငံမှာကိုလိုနီလက်အောက်လွတ်မြောက်ဖို့ကြိုးပမ်းခဲ့ခြင်းကနေစလို့ဒီကနေ့ခေတ်အထိအမျိုးသားရေးခေါင်းစဉ်နဲ့လှုပ်ရှားမှုတွေရှိနေပါတယ်။အစိုးရတွေအတိုက်ခံတွေတက်ကြွသူတွေအတိတ်ပဲအမျိုးမျိုးဖွင့်ပြီးတော့ပုံစံအမျိုးမျိုးနဲ့လှုပ်ရှားကြတဲ့အမျိုးသားရေးဝါဒဟာ တိုင်းပြည်နဲ့လူမျိုးအတွက်ဘလို့အကျိုးကျေးဇူးဖြစ်ထွန်းနိုင်ပါသလဲ။အမျိုးသားရေးဦးစားပေးလွှမ်းတာဟာအနေရဖြစ်နိုင်သလားဆိုတာကို VOA ရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ bamis@voanews.com မှာကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်ရှင်။အင်္ဂါနေ့ညတဲ့လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင်။
မနက်ဖြန်အင်္ဂါနေ့ညတဲ့လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်။ခုတော့ပြည်တွင်သတင်းဆောင်မ report ဆက်ပြီးတော့တင်ပြပါမယ်။ဒီနေ့မှာမြန်မာနိုင်ငံကဆန်စပါးတန်ချိန်နှစ်တန်းပြပတင်မဖို့မျှော်မှန်းချတာဟာတိတ်ရင်မှန်းချက်ကြီးလို့မင်မဲလဲဖြစ်နိုင်ခြေရှိတယ်လို့မြန်မာဆန်လုပ်ငန်းနဲ့နှိစက်တဲ့ပြပကြွမ်းကျင်သူတွေကသုံးသပ်ပါတယ်။မြန်မာနိုင်ငံအပေါ်နိုင်ငံတကာကချမှတ်ခဲ့တဲ့တန်ခတ်အရေးယူမှုအများစုမရှိတော့တာကြောင့်ဈေးကွက်တစ်တွေပိုရလာနိုင်တာကိုထောက်ပြတယ်လို့ထိရောက်တဲ့ကောင်းဆောင်မှုနဲ့လုံမဲ့ဆိုရင်တိရင်မှန်းချက်ပြည့်မီနိုင်တယ်လို့လည်းဆိုပါတယ်။အပြည့်ဆုံးကတော့ရန်ကုန်မြို့ကနေကိုကျော်ကျော်သိန်းကသတင်းပေးပို့ထားပါတယ်။
မြန်မာနိုင်ငံဟာပြည်ပဆန်တင်ပို့မှုမှာ9နှစ်စတိုက်မက်ထရစ်တန်ချိန်တသန်းကျော်တင်ပို့နိုင်ခဲ့ပြီးဖြစ်တာကြောင့်ဒီနှစ်မှာတော့တန်ချိန်2သန်းအထိတိုးပြီးတင်ပို့နိုင်ဖို့ဤမှန်းထားတယ်လို့မြန်မာနိုင်ငံစံစဘာအသင်းချုပ်အတွင်းမှူးချုပ်ဦးရဲမင်းအောင်ကပြောထားတာပါ။ပြီးခဲ့တဲ့နှစ်တွေကစံတန်ချိန် 1.8 သန်းကျော်အထိတင်ပို့နိုင်ခဲ့ပြီးအခုတန်ချိန်2သန်းဆိုတာဟာ15ရာခိုင်နှုန်းကနေ20ရာခိုင်နှုန်းလောက်တိုးလာတာပဲဖြစ်တာကြောင့်ဖြစ်နိုင်ခြေရှိပါတယ်လို့မြန်မာစံစဘာလုပ်ငန်းဖွံ့ဖြိုးတိုးတက်ရေးအကူအညီပေးနေတဲ့အထက်ကနိုင်ငံတကာအဖွဲ့အစည်းဖြစ်တဲ့ကမ္ဘာ့ဘဏ်လက်အောက်ခံနိုင်ငံတကာဗန်နာငွေကြေးကော်ပိုရေးရှင် IFC ကပုဂ္ဂလိကကဏ္ဍဆိုင်ရာအကြီးအကျယ်ကျွမ်းကျင်သူ Charles Schneider က VOE ကိုပြောပါတယ
် It's very doable and I think with effort to find new markets to take advantage of opportunities like in Europe
ဒါကတိတ်ကိုဖြစ်နိုင်ချေရှိပါတယ်ဥရောပလိုနေရာမှာခွင့်လန်းတွေရထားတာကိုခွင့်ကောင်းယူပြီးတော့ဈေးကွက်တည်ရှာဖို့ကြိုးစားရပါမယ်အခုဆိုရင်မြန်မာဆန်ဟာဥရောပဈေးကွက်ကိုအခွန်လွတ်တင်ပို့ခွင့်ရထားပြီးတော့လက်နက်ခဲယမ်းအယောင်းအဝယ်ကိစ္စကလွဲလို့ကျန်တဲ့ကွန်မစီတွေအားလုံးအထူးခွင့်ရေးနဲ့ကုံတွယ်ရောင်းဝယ်နေနိုင်ပြီဖြစ်ပါတယ်။ဒီလိုအခွင့်အလမ်းတွေတိုးလာပြီဖြစ်တာကြောင့်အဲ့ဒါတွေကိုအမိအယဆုပ်ကံဖို့အချိန်ရောက်နေပါပြီ
။ဒီမှန်းချက်ဟာတိတ်ကိုမြင့်လုံးတဲ့ဤမှန်းချက်ဖြစ်ပြီးလုံနိုင်မလားဆိုရင်တော့လုံနိုင်မှာပါလို့ပြောသူကအမေရိကန်အခြေစိုက် The Rice Trader စံကုံတွယ်အဖွဲ့ရဲ့ဥက္ကဋ္ဌနဲ့အမှုဆောင်အရာရှိချုပ်ဖြစ်သူ Jeremy Zwin ကပါ။
Yeah, I mean, he could. I mean, that would be but it is I think he's saying it in very hopeful and it's good leadership to say that
god ဖြစ်နေရှိပါတယ်ဒီမှတ်ချက်ကတန်ချိန်နှစ်တန်းတင်ပို့ဖို့ဆိုတာကိုသူကတကယ်ကိုမျှော်လင့်ချက်ရှိရဲ့လေတံနဲ့ပြောတယ်လို့ကျွန်တော်ထင်ပါတယ်ဒါဟာတကယ်ကောင်းမွန်တဲ့ခေါင်းဆောင်မှုပါဆိုတော့ဒါဟာတင့်တင့်လျောက်ပတ်တဲ့ယီမန်းချက်ဖြစ်ပေမဲ့ခေါင်းဆောင်မှုတော့လိုပါလိမ့်မယ်ဒီနေ့မှာတန်ချိန်နှစ်တန်းတင်ပို့နိုင်ဖို့အတွက်ခေါင်းဆောင်မှုကောင်းလိုအပ်ပါတယ
်မြန်မာနိုင်ငံဟာထိုင်းလိုဗီယက်နမ်လိုအိန္ဒိယနိုင်ငံတွေနဲ့နှိုင်းယှဉ်ရင်စံစဘာလုပ်ငန်းမှာအများကြီးနောက်ကျကျန်နေတာပါဒါပေမဲ့လည်းပြီးခဲ့တဲ့နှစ်အနည်းငယ်ကစပြီးမြမဆန်ကိုကမ္ဘာဈေးကွက်မှာပြန်အသိအမှတ်ပြုလာနေကြပြီးလွန်ခဲ့တဲ့3-4နှစ်ကဗီယက်နမ်နိုင်ငံမှာကျင်းပခဲ့တဲ့ဆန်ကုံတွေပွဲမှာမြမပေါင်းဆန်ဟာကမ္ဘာပေါ်မှာအကောင်းဆုံးဆန်အဖြစ်ဆုချီးမြှင့်ခံခဲ့ရပါတယ်။အဲဒီဆန်ရဲ့အရည်အသွေးနဲ့ကောင်းတဲ့ရင်ကြောင့်ဒီဆန်အပေါ်စိတ်ဝင်စားမှုတိတ်မြင့်မားခဲ့ပါတယ်။ဒါကြောင့်အဲဒီလိုအရည်အသွေးတိုင်းဆက်ထိန်ပြီးဘယ်လိုထုတ်သွားမလဲဆိုတာနဲ့မြမနိုင်ငံကနေဆန်ပိုးပြီးဝယ်လာအောင်ဘယ်လိုလုပ်သွားမလဲဆိုတာအခုလက်ရှိမေးခွန်းဖြစ်တယ်လို့ Mr. Schneider ကပြောပါတယ
် I think that's the next phase for Myanmar is to move up the value chain certainly Myanmar can produce a lot of rice
ဒီနုံးသမချက်အစဉ်စဉ်ပါမြန်မာနိုင်ငံနေနဲ့အဆင့်တက်လာဖို့ကနောက်တစ်ဆင့်တိုးလို့ရမယ့်ကိစ္စလို့ကျွန်တော်ထင်ပါတယ်မြန်မာနိုင်ငံဟာဆန်အမြောက်အများကိုလည်းထုတ်လုပ်နိုင်ပါတယ်ဒါပေမဲ့မေးခွန်းကဈေးနှုန်းသမချက်အဆင့်တက်လာအောင်ဘယ်လိုလုပ်မလဲဈေးကောင်းရအောင်ဘယ်လိုမျိုးကွဲတွေထုတ်မလဲလူကြိုက်များပြီးတော့ဈေးကောင်းပိုရမယ့်ဈေးကွက်တွေကိုဘယ်လိုတိုးမလဲဆိုတာပါပဲ
အရည်အသွေးကိုတသမာတည်းဖြစ်အောင်စက်ထိန်ထားပြီးဆန်ထုတ်လုပ်မှုအဆင့်ဆင့်ကိုတိုးတက်အောင်လုပ်သွားမယ်ဆိုရင်လာမယ့်3နှစ်ကနေ9နှစ်အတွင်းမြန်မာနိုင်ငံဟာကမ္ဘာဆန်ဈေးကွက်မှာအရေးပါတဲ့နိုင်ငံတစ်နိုင်ငံဖြစ်လာမယ်လို့ကြွမ်းကျင်သူတွေကခန့်မှန်းကြပါတယ်။လက်ရှိမှာတော့မြန်မာဆန်ကိုအများဆုံးဝယ်ယူနေတာတရုတ်နိုင်ငံဖြစ်ပြီးနောက်အများအပြားဝယ်ယူနေတာကတော့သီရိလင်္ကာနိုင်ငံပါ။ဒါအပြင်တိတ်မကြသေးခင်ကာလတွေကပဲအာဖရိကဈေးကွက်ကိုလည်းမြန်မာဆန်တွေတင်ပို့ရောင်းချနေပြီဖြစ်ပါတယ်ခင်ဗျာ။
ကိုကြကြသိမ်းပါရှင်ခုတော့အပြစ်ပြဆိုင်ရာအလုတ်သမားနေအခမ်းအနားတွေကျင်းပတဲ့တင်ပြဆက်ပါမယ်ခေတ်ကာလနဲ့ယုံကြည်တဲ့လောက်ခလစာမရရှိတာအပါအဝင်ကောင်းမွန်တဲ့လုပ်ငန်းခွင်အခြေအနေတွေနဲ့အတူဥပဒေရဲ့အကာအကွယ်တွေမရတာတွေဟာလက်ရှိအလုတ်သမားတွေအဓိကကြုံတွေ့နေရတဲ့အခက်အခဲတွေဖြစ်တယ်လို့အလုတ်သမားအဖွဲ့အစည်းတွေကပြောဆိုလိုက်ပါတယ် ဒီကနေ့မှာကြာရောက်တဲ့အပြည်ပြည်ဆိုင်ရာအလုပ်သမားနေမေဒိန်းနေအခမ်းအနားတွေကိုမြန်မာနိုင်ငံတွင်ဒေသတချို့မှာကျင်းပကြပါရယ်တင်အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းထောက်မမင်းမြင့်ခိုင်ကတင်ပြထားပါရယ်ရှင
်မေလ၁ရက်နေ့မှာကြာရောက်တဲ့အပြည်ပြည်ဆိုင်ရာအလုပ်သမားနေအခမ်းအနားတွေကိုရန်ကုန်မန္တလေးစတဲ့မြို့ကြီးတွေအပါအဝင်မကွေးတိုင်းကျောင်းမြို့နယ်မှာလည်းရင်းနှံမြေအလုပ်သမားတွေစုပေါင်းပြီးနှီးနှောဖလှယ်ပွဲပြုလုပ်ခဲ့ကြပါရယ်လက်ရှိမြန်မာနိုင်ငံမှာအလုပ်သမားတွေအတွက်ခက်နဲ့လျော်ညီတဲ့လောက်ခလာစားမရတာဥပဒေရဲ့အကောက်အွယ်မရတာတွေဟာအဓိကအခက်အခဲဖြစ်နေပြီးအစိုးရအနေနဲ့အလုပ်သမားတွေရဲ့အနာဂတ်ဘဝအတွက်မူဝါဒကောင်းတွေချမှတ်ပေးဖို့မျှော်လင့်တယ်လို့အလုပ်သမားသမဂ္ဂများပူးပေါင်းဆောင်ရွက်ရေးကော်မတီ CCTU ရဲ့အတွင်းရေးမှူးကိုရဲနိုင်ဝင်းကပြောပါတယ
်။လက်ရှိအခြေအနေမှုပေါ်ပြကျွန်တော်တို့နှစ်ပေါင်း100လုံးကျုံတွေ့ရတဲ့ကြေညာ300ပဲရှိပါတယ်။ဘလို့ပဲကောင်းစဉ်တွေကွဲကွဲပေါ့။ဒါမှလည်းဆိုတော့ခိကရနဲ့လျှော်ညီတဲ့လုခလာစာကျွန်တော်တို့လိုချင်တယ်။အဲကနိုင်ငံဝန်ထမ်းတွေလည်းဒီတိုင်းပဲကျွန်တော်တို့ဒီရက်ဖက်လုပ်သမားတွေစက်မှုဆောင်လုပ်သမားတွေအားလုံးရဲ့ခံစားချက်ကဒါပဲ။လိုအပ်ချက်ကနော်သူခေတ်ကာလနဲ့လျှော်ညီတဲ့ကျွန်တော်တို့စားသောက်နေတိုင်းနဲ့လုံလောက်တဲ့လောက်ခလာစာကိုကျွန်တော်တို့ထိုးခြင်းတယ်နောက်တစ်ချက်ကဘာလဲဆိုလို့ရှိရင်လူငန်းဝဲအခြေအနေတွေကိုပုံမှုကောင်းမွန်စေခြင်းတယ်နော်ကျွန်တော်တို့တို့အကာအဝယ်ပြုတဲ့တကယ်အမှန်တကယ်ဥပဒေရရပိုင်ခွင့်တွေကိုအကောင့်တွေပေါ်တဲ့လုပ်ငန်းဝင်တွေဖြစ်စေခြင်းတယ်ဒါဒုတိယချက်တတိယချက်ကတော့ကျွန်တော်တို့ရဲ့အနာဂတ်ဘဝတွေပေါ့ပုံမှုကောင်းမွန်အောင်ဟလာတက်ဆိုင်ရအစိုးရတွေကဘလို့မူဝါဒတွေချမှတ်ပြီးအကောင့်တွေပေါ်သွားမလဲဆိုတာကိုကျွန်တော်တို့မျှော်လင့်တယ်ဒါကျွန်တော်တို့ရဲ့အဓိကဟိုလူသားချက်၃ချက်ပါပဲ
ရင်းနှံမြေအလုပ်သမားတွေပါဝင်တဲ့မကွေးတိုင်း6မြို့နယ်ကအလုပ်သမားနေအခမ်းအနားကိုတော့အစိုးရရဲ့ဩဝါဒခံယူတဲ့ပုံစံမျိုးမဟုတ်ဘဲလွတ်လပ်တဲ့အလုပ်သမားနီးနောဖလှယ်ပွဲမျိုးဖြစ်အောင်ကျင်းပတာဖြစ်ပြီးလက်ရှိလောက်ခလာစာနဲ့ပတ်သက်တဲ့စိန်ခေါ်မှုတွေအလုပ်သမားတွေကိုယ်တိုင်အနာဂတ်ဘဝတိုးတက်ရေးအတွက်ဘာရီလုပ်မလဲဆိုတာတွေကိုဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားတမကများအဖွဲ့ချုပ်ကဦးစီးကျင်းပတဲ့ရန်ကုန်တိုင်းလိုင်းတာယာမြို့နယ်ကမီဒီနီအခမ်းအနားကိုတော့အလုပ်သမား9000နီးပါးတက်ရောက်ခဲ့ကြပြီးရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းလည်းတက်ရောက်ခဲ့ပါတယ်။မြန်မာနိုင်ငံမှာအလုပ်သမားသမဂ္ဂတွေတည်ယဝင်ဖွဲ့စည်းခွင့်ပေးထားပေမဲ့အဲ့ဒီသမဂ္ဂတွေမှာပါဝင်သူတွေဟာလုပ်ငန်းခွင်မှာဖိနှိပ်မှုတွေကြုံတွေ့နေရဆဲဖြစ်ပြီးအလုပ်သမားဥပဒေတော်တော်များများဟာအပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ချုပ် ILO ရဲ့စံနှုန်းတွေနဲ့ကွာဟနေတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားသမဂ္ဂများအဖွဲ့ချုပ် CTUM ရဲ့လက်ထောက်အထွေထွေအတွင်းရေးမှူးမတ်ဖြိုးဆန္ဒဆိုကဆိုပါတယ်
ကျမတို့ညီကောင်မောင်နှမအလုပ်သမားတွေတစ်ကဘာလုံးမှာတည်ထားပြီးသားဖြစ်တယ်အလုပ်ချိန်၈နာရီအတွက်တိုက်ပွဲဝင်ခဲ့ကြတဲ့နေ့အဲ့ဒါကိုကျမတို့ကအောင်မြင်တဲ့အနေနဲ့ကိုကိုကိုဂုံပြီးပြီးကျမတို့ကျင်းပတာဖြစ်တယ်ဒီမှာဟိုကျမတို့အစိုးရကိုယ်စားလှယ်ရတာတက်ပြီးရဲ့အလုပ်ရှင်ကိုယ်စားလှယ်ရတာတက်ပြီးတယ်အဲ့ဒါကိုလည်းကျေးဇူးတင်တယ်ဒါပေမဲ့ကျမတို့တိုင်းပြည်ကဒီပါနေမပြီးသွားဘူးဒါကကျမတို့ပြောမလို့ရှိရင် ILO ရဲ့ပြဋ္ဌာန်းချက်အမှတ်၁ကိုပဲအကောင့်ထဲပေါ်စားနေတာဖြစ်သေးတယ်ကျမတို့တိုင်းပြည်အနေနဲ့ကတခြား ILO ရဲ့စံနှုန်းတွေကိုအများကြီးလိုက်နာဖို့လိုသေးတယ်ဒီသားလိုက်နာဖို့လိုသေးတယ်အကောင့်ထဲပို့ဖို့လိုသေးတယ်ဒါကြောင့်အစိုးရလို့ရှိရင်အလုပ်သမားသုံးဝင်ဆိုင်ကနေပြီးတော့ကျမတို့လူမှုရေးမိဖက်ကောင်းအနေနဲ့ဒါဟိုပြောလို့ဆိုလို့ရှိရင်နိုင်ငံပြည်ပြည်ကြောင်းလေးရေးမှာတအားသေးစူးစမ်းဆောင်ရွက်ဟိုဖို့လိုအပ်တယ်ဆိုတာကိုကျမအနေနဲ့တိုက်တွန်းပြောကြချင်ပါတယ်ဥပမာအနေနဲ့ပြောရရင်ကျမတို့ကဒီလွတ်လပ်စွာအသင်းဝင်ဖွဲ့စည်းခွင့်နဲ့ပတ်သက်လို့ရှိရင်ကျမတို့ကဟိုနိုင်ငံအနေနဲ့ကသမဂ္ဂဖွဲ့စည်းတဲ့နေရာမှာအဲ့ဒီသမဂ္ဂအဖွဲ့ဝင်ခေါင်းဆောင်တွေကိုအလုပ်ထုတ်လို့မရအောင်သမဂ္ဂဖွဲ့စည်းမှုတွေကိုပြစ်ဒဏ်ပေးလို့မရအောင်ကာကွယ်ပေးနိုင်တဲ့အနေအထားမျိုးဖြစ်ရမယ်။ဒါပေမဲ့ကျွန်တော်တို့တမိမာကအဲ့လိုအကာအကွယ်ပေးနိုင်တဲ့အနေအထားမျိုးမရှိသေးဘူး
။2015ဩဂတ်စ်လတည်းမှာအစိုးရကအနည်းဆုံးလုပ်ခလာစာ3600သတ်မှတ်ပေးခဲ့ပေမဲ့အခြေအနေပိုပြီးတိုးတက်မလာတာကြောင့်အနည်းဆုံးလုပ်ခလာစာပြန်လည်သုံးသပ်ရေးအတွက်အစိုးရအနေနဲ့ဇန်နဝါရီလကစပြီးကော်မတီဖွဲ့စည်းဆောင်ရွက်နေတာလည်းဖြစ်ပါတယ်။နိုင်ငံတော်သမ္မတဦးထင်ကျော်ကလည်းအလုပ်သမားနေအခမ်းအနားကိုတဝင်းလွှာတစောင်းပေးပို့ခဲ့ပြီးနိုင်ငံတကာမှာအလုပ်ရှင်နဲ့အလုပ်သမားတွေပူးပေါင်းဆောင်ရွက်နေတာကိုစံနမူနာယူပြီးအလုပ်ရှင်နဲ့အလုပ်သမားပြိုင်တူအားထုတ်ကြဖို့တိုက်တွန်းထားတာလည်းရှိပါသေးရှင်
။မမင်းမြင့်ခိုင်သတင်းပေးပို့သွားတာပါ။ခုတော့ထိုင်းနိုင်ငံမဲဆောက်မြို့မှာမေဒင်းနေအခမ်းအနားကျင်းပတဲ့သတင်းဖက်ဆက်ရအောင်ပါ။ထိုင်းနိုင်ငံကအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေလူမှုအခြေပြုအဖွဲ့အစည်းတွေစုပေါင်းဖွဲ့စည်းထားတဲ့အလုပ်သမားအခွင့်အရေးပိုင်းဆိုင်ရာမြင့်တင်ရေးကွန်ရက်ကနေကျင်းပတဲ့မဲဆောက်မြို့ကမေဒင်းနေအခမ်းအနားကိုထိုင်းနယ်မြေခံစစ်တပ်ကတာဝန်ရှိသူတွေတက်ရောက်ခဲ့ပါတယ်။အခမ်းအနားကိုတက်ရောက်လာကြတဲ့အလုပ်သမားတွေကလည်းလူ့အခွင့်အရေးချိုးဖောက်ခံနေရတာတွေကိုတင်ပြသွားသလိုအစိုးရဘက်ကလည်းဒီကိစ္စတွေကိုတတ်နိုင်တဲ့လောက်ဖြေရှင်းပေးတော့မှဖြစ်တယ်လို့ဆိုပါရယ်အပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းထောက်မအေးအေးမကသတင်းပေးပို့ထားပါရယ
်128ကြိမ်မြောက်မေဒီနေကိုတိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာတော့အဖွဲ့အစည်းတွေစုပေါင်းပြီးတော့ကျင်းပခဲ့ကြပါရယ်မေဒီနေအထိမ်းအမှတ်အဖြစ်လုပ်တဲ့ပွဲမှာတော့ထိုင်းစစ်တပ်ကအရာရှိစာစဝတ်စာတရပုံကရွှေပြောင်းလိုသမားတွေရဲ့အားနဲ့ထိုင်းနိုင်ငံမှာစီးပွားရေးဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်နိုင်တာဖြစ်တယ်ဆိုပြီးပြောဆိုသွားခဲ့ပါတယ
်
သူပြောသွားတဲ့အထက်မှာတော့ကမ္ဘာစီးပွားရေးပဲဖြစ်ဖြစ်ထိုင်းစီးပွားရေးပဲဖြစ်ဖြစ်ရှေ့ပြောင်းလိုသမားတွေကြောင့်သာစီးပွားရေးတွေကိုတိုးတက်အောင်လှုပ်ဆောင်နိုင်တာဖြစ်ကြောင်းတက်ခရိုင်မှာဆိုရင်လည်းစီးပွားရေးဇုံဖြစ်သတ်မှတ်ပြီးစီးပွားရေးလုပ်ငန်းတွေကိုလှုပ်ဆောင်ရမှာ ရွှေ့ပြောင်းလို့သမားတွေကြောင့်စီးပွားရေးဖွံ့ဖြိုးတိုးတက်အောင်လှုံ့ဆော်နိုင်ခဲ့တာဖြစ်တဲ့အကြောင်းပြောဆိုသွားခဲ့ပါတယ်။မီဒီနေမှာပဲထိုင်းနိုင်ငံမှာတော့မြန်မာ၊ကမ္ဘောဒီးယား၊လာအိုစတဲ့နိုင်ငံတွေကအလုပ်သမားတွေလာကြပြီးအလုပ်လုပ်ကြတဲ့အထက်မှာမြန်မာတွေကအများဆုံးဖြစ်ပြီးမြန်မာတွေဘာကြောင့်များရသလဲဆိုတာတွေကိုလည်းပြောသွားခဲ့ပါဗျာ။ဒါက
ဆက်ပြီးတော့အမေရိကန်နိုင်ငံဆောင်မြန်မာပြည်သူတွေတက်တာ
။သူပြောသွားတာကတော့ထိုင်းနိုင်ငံမှာမြန်မာရွှေ့ပြောင်းလို့သမားတွေဟာအလုပ်လုပ်တဲ့အခါမှာဇွဲရှိပြီးအလုပ်သမားတွေဟာတစ္ဆာရှိပြီးအလုပ်ကောင်းကောင်းလုပ်ကြတယ်လို့အပြင်းမှန်းခံပြီးအလုပ်ကျန်းတွေကိုလည်းလုပ်နိုင်တယ်လို့ဆိုပါတယ်။ဒီအတွက်ထိုင်းနိုင်ငံကမြန်မာရွှေ့ပြောင်းလို့သမားတွေကိုအများအပြားလက်ခံရတာဖြစ်တယ်ဆိုပြီးပြောဆိုသွားခဲ့တာပါ။မြန်မာပြည်အနေနဲ့အလုပ်သမားအခွင့်အရေးချိုးဖောက်ခံရတာတွေရှိနေတာကိုလည်းသိရှိကြောင်းဒီပြဿနာတွေကိုလည်းစစ်အစိုးရအနေနဲ့တတ်နိုင်သမျှဖြေရှင်းပေးဖို့အတွက်လှုပ်ဆောင်နေကြောင်းတွေကိုလည်းပြောဆိုသွားပါတယ
်။ပထမဖြစ်နေတဲ့
သူပြောသွားတဲ့အထက်မှာတော့အချက်၃ချက်ကိုအဓိကထားပြောသွားပြီးမြန်မာလူသမားတွေတွေ့ကြုံနေရတာတွေကထိုင်းလုပ်ငန်းရှင်တချို့ဟာထိုင်းဥပဒေအတိုင်းသတ်မှတ်ထားတဲ့အနှိမ့်ဆုံးလှုပ်အားခါတွေပဲမပေးတာတွေလူသမားတွေအပေါ်မှာနှိပ်စက်ညှဉ်းပန်းတာတွေလုပ်ငန်းရှင်အတော်များများဟာအလုပ်သမားတွေရဲ့အထောက်အထားလက်မှတ်တွေနဲ့နိုင်ငံကူးလက်မှတ်တွေကိုမပေးဘဲသိမ်းဆီးထားတာတွေကိုတွေ့ရတယ်ဆိုတဲ့အကြောင်းပြောဆိုသွားပါတယ်။ဒီပြဿနာတွေကိုပဲအလုပ်သမားအဖွဲ့အစည်းတွေကမေဒီနေမှာထောက်ပြခဲ့ကြပြီးအလုပ်သမားတွေကိုတရားမျှတစွာအကူအညီပေးဖို့အတွက်တပ်ခရိုင်ဝင်ထံကိုလည်းစာရေးတင်ပြကြတာတွေရှိပါတယ်။ဒါ့အပြင်မြန်မာရှေ့ပြောင်းလူသမားတွေဟာတပ်ခရိုင်ထဲမှာအနှိမ့်ဆုံးလှုပ်အားကားအဖြစ်ဘန်ဝေ305ဘတ်မရပဲတနည်းအလုတ်ချိန်၈နာရီထက်ပိုပြီးတော့ခိုင်းစေခံနေရတယ်လို့ထိုင်းဘန်ဝေ150ကနေ160လောက်ထိပဲရကြတဲ့အကြောင်းတွေကိုလည်းထောက်ပြကြပါတယ်။မိသေးနေကိုယာနဲ့ချီရှိတဲ့စက်ရုံအသီးသီးကအလုတ်သမားကိုယ်စားလှယ်တွေနဲ့လာရောက်ခဲ့ကြပြီးသူတို့ရင်ဆိုင်နေရတဲ့အခက်အခဲတွေကိုလည်းပြောသွားခဲ့ပါတယ်။နေဆက်မျိုးဖြစ်တာကြောင့်အလုတ်သမားလက်မှတ်တွေမရှိတာကြောင့်လည်းဥပဒေပါအခွင့်အရေးအတိုင်းလောအားကားတွေမရကြတာတွေလည်းကြုံနေရစေဖြစ်ပါတယ်ရှင်
။မအေးအေးမှသတင်းပေးဖို့သွားတာပါ။VOA မြန်မာပိုင်းအစီအစဉ်ကထုတ်လင်းပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်းမှာပဲရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီနဲ့ 9:00 နာရီခွဲတိတိုက်ထုတ်လင်းပေးသွားမှာပါ။ Asia Set 7 Juru ကနေဖန်ယူကြည့်ရှုနိုင်ကြပါရဲ့ရှင်။အခုတော့ကြာနေသေးတဲ့အချိန်တွင်နောက်ဆုံးရသတင်းအကျဉ်းချုပ်ကိုမှတ်သိင်ထိုက်ကပြောပြပေးပါဦး။မြောက်ကိုရီးယားရဲ့နျူကလ িয়ার စီမံကိန်းတွေအပေါ်မှာတရုတ်ဘက်ကဖိအားပေးဖို့မျှော်လင့်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့တနင်္ဂနွေနေ့မှာပြောဆိုပါရယ်မြောက်ကိုရီးယားရဲ့လက်တလောနျူကလ িয়ার ဆန့်သတ်မှုမမမြင်ဖြစ်ခဲ့ပေမဲ့နျူကလ িয়ার ထိပ်ဖူးတက်လက်နက်တွေပြစ်ခတ်မှုဆိုင်ရာနီးစနစ်ကောင်တစ်ခုရှိသွားမှာဖြစ်ပြီးဒါမျိုးဖြစ်ခွင့်မပေးနိုင်ဘူးလို့လည်းသမ္မတထရန့်ကပြောဆိုသွားပါရယ်တောင်ကိုရီးယားမှာချထားမဲ့အမေရိကန်ဒုံးခွင်တုံးစနစ်အတွက်ရောကုန်သွယ်ရေးကိစ္စအတွက်ပါသမ္မတဒေါ်နယ်ထရန့်ကတောင်ကိုရီးယားကိုမကြသေးခင်ကပြစ်တင်ဝေဖန်ခဲ့တာတွေဟာအမေရိကန်တောင်ကိုရီးယားမဟာမိတ်ဆက်ဆံရေးကိုထိခိုက်စေနိုင်မှာဖြစ်ပြီးအထူးသဖြင့်ရှေ့သတင်းပတ်ထဲကျင်းပတော့မဲ့တောင်ကိုရီးယားသမ္မတရွေးကောက်ပွဲမှာ Liberal ရင်းသမ္မတလောင်းမွန်ဂျေအင်းအနိုင်ရတဲ့အချိန်မှာပို့ပြီးတော့တင်းမာလာစီမှာဖြစ်ပါတယ်တနင်္ဂနွေနေ့မနေ့တုန်းကတော့ထရန့်ရဲ့အမျိုးသားလုံခြုံရေးအကြံပေးမက်မက်စတာပြောဆိုရာကိုကြည့်ရင်ကိုရီးယားကျွန်းဆွယ်တစ်ဝိုက်ဖြန့်ချထားတဲ့ဒုံးခွင်းတုံးစနစ်အတွက်ဒေါ်လာတန်1000ပေးဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်တောင်းဆိုထားတဲ့ကိစ္စအပေါ်မှာလေတံပြော့သွားတာကိုတွေ့ရပါတယ်။အမေရိကန်ပြည်ထောင်စုအစိုးရကိုလာမယ့်စက်တင်ဘာလအထိလဲပတ်နိုင်မဲ့အစိုးရအသုံးစရဒေါ်လာ1 trillion ပေးဖို့မနေ့တနင်္ဂနွေနေ့နှောင်းပိုင်းမှာလွှတ်တော်ဆေးဆက်ဆွေးနွေးသူတွေကြားသဘောတူညီချက်ရရှိပါတယ်အခုသဘောတူညီချက်ကိုအထက်နဲ့အောက်လွှတ်တော်တို့ကအတည်ပြုနိုင်မယ်ဆိုရင်တော့သမ္မတထရန့်လက်ထက်ပါတီကြီးနှစ်ရက်တို့ရဲ့ပထမဆုံးသောအရေးပါတဲ့ဥပဒေပြုမှုဖြစ်လာမှာပါဒီကနေ့ကြောက်ရောက်တဲ့ကမ္ဘာအလုံသမားနေ့မေဒီနေ့အထိတ်အမှတ်အခမ်းအနားတွေကိုမြန်မာနိုင်ငံအပါအဝင်တကမ္ဘာတဝန်းလုံးမှာလူလူစီဝေးပွဲတွေခြိတက်ပွဲတွေနဲ့ကျင်းပနေကြပါတယ်ရှင် သတင်းချင်းချုပ်ကိုမတင်ငင်ထိုက်ကပြောပြပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ်။ VOA American အသံညဖဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30ထိ line to meter 24 kHz 11.33 ည line to meter 25 kHz 11.965 line to meter 53 kHz 9.55ရောကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါပါ။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင်။ VOA ကိုအားပေးနာစေတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မအနားငလောပါ။
This program has come to you from the Voice of America, Washington.